ကိုဗစ်ကပ်ဘေးကာလမှာထိုင်းမြန်မာနယ်စပ်မှာတရားမဝင်ခိုးဝင်မှုတွေနဲ့လူကုန်ကူးမှုတွေများလာတာကြောင့်ထိုင်းရဲကျုံးနဲ့အစ်စ်မြင့်အရာရှိတွေဟာထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲကိုဇန်နဝါရီလ9ရက်နေ့ကလာရောက်ဆစ်ဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့နယ်အတွင်းတရားမဝင်လူမောင်ခိုးလုပ်ငန်းတွေနဲ့ခိုးဝင်နေတဲ့မြန်မာနိုင်ငံသားအများအပြားတားဆီးနိုင်ဖို့အတွက်ထိုင်းရဲကျုံးအသစ်မစ္စတာဆူဝတ်ကနိုင်ငံတော်လုံခြုံရေးအစ်စ်မြင့်အရာရှိတွေနဲ့လာရောက်ဆစ်ဆီးခဲ့တာပါ။ထိုင်းမြန်မာနယ်စပ်နှစ်နိုင်ငံမြဝတီမဲဆောက်ကိုခြားထားတဲ့တောင်ရင်မြကန်တစ်လျှောက်ကနယ်စပ်ဖြတ်ကျော်ရေးဂိတ်တွေကိုပိတ်ထားပေမဲ့လက်ရှိအခြေအနေမှာမြစ်ကိုဖြတ်ပြီးဝင်ရောက်လာနေတဲ့တရားမဝင်မြန်မာနဲ့ထိုင်းနိုင်ငံသားတွေရှိနေတာဖြစ်လို့နယ်စပ်တွေမှာလုံခြုံရေးစနစ်တွေကိုပုံပုံလုံဆောင်ပြီး CCTV တွေကိုပုံပုံတပ်ဆင်ဖို့နဲ့ကင်းလက်တပ်ဖွဲ့တွေကိုတိုးမြှင့်ခြားထားဖို့ကိုလည်းရဲချုပ်ကညွှန်ကြားသွားခဲ့ပါတယ်။ရဲချုပ်ကတော့တူလာရောက်စစ်ဆေးတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
။ဘာကြမ်းလားလက်ကတည်းကဆက်နေတော့သစ်တော်ပြေးတဲ့အခါသာသတိကစားတယ်။ဒါကလည်းလည်းရည်ရဲသေးပေါ့ပြောတဲ့ကိစ္စတော့ဆက်သွားတာ။
အခုလိုစစ်ဆေးတာကတော့ထိုင်းမြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့တရားမဝင်ဝင်ရောက်လာနေတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေရဲ့ကိစ္စတွေအပြင်လူမောင်ခိုးမှုလူပုံကူးမှုကိစ္စတွေကိုတက်ခရိုင်မှာရှိတဲ့နယ်မြေအာဏာပိုင်တွေလောင်ဝကတွေနဲ့လာရောက်ဆွေးနွေးပြီးသူတို့ရဲ့အကြံပြုချက်တွေကိုလာရောက်ရယူတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါအပြင်လူပုံကူးမှုတွေကိုအချိန်မီတားဆီးနိုင်ဖို့အတွက်မေရမမြို့နယ်အတွင်းမှာတော့လူမောင်ခိုးသမားတွေရှိနိုင်တဲ့နေရာတွေကိုစကင်ဖတ်ရှာဖွေဖော်ထုတ်နိုင်ဖို့နယ်မြေခံတွေရဲ့အကြံပြုချက်တွေကိုလက်ခံဆွေးနွေးသွားခဲ့ပါတယ်။ဘန်ကောက်မြို့ဒွန်မောင်းမြို့နယ်ထဲမှာတရားမဝင်ခိုးဝင်လာတဲ့ရိုဟင်ဂျာတွေလူကုန်ကူးတဲ့ပွဲစားတွေကိုဖမ်းမိပြီးတဲ့နောက်သူတို့ရဲ့လာရလန်းဖြစ်တဲ့တပ်ခရိုင်တွေကမဲဆောက်နဲ့မေရမမြို့နယ်တွေကိုထိုင်းရနာပိုင်တွေကလုံခြုံရေးနဲ့တွာလာမှုတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးလာတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်မှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအစ်စ်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုးမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်စ်ထဲမှာထည့်သွင်းထားဆဲဖြစ်ပါတယ်ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ